တမရုံနဲ့တိုက်ပွဲကြီးကျယ်ဖြစ်ပွားခဲ့တဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကိုပြီးခဲ့တဲ့အစိုးရလက်ထက်2020ခုနှစ်မတ်လ23ရက်နေ့ကအကြံဖက်အုပ်စုဖြစ်ကျင်းညာခဲ့တာပါ။ရခိုင်လက်နက်ကိုင်အေအဖွဲ့ကိုအကြံဖက်အုပ်စုကနေပယ်ဖြတ်တဲ့အပေါ်ကြိုဆိုပေမဲ့ငြင်းငြိမ်းရေးပြစ်စင်နဲ့ပတ်သက်ပြီးအေအဖွဲ့ရည်တည်ချက်ဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အတူတူပဲလို့ရခိုင်လက်နက်ကိုင်အေအဖွဲ့ပြောခွင့်ရခိုင်သူခကပြောပါတယ်
။ဒီနေ့မြန်မာစစ်တပ်ဘက်ကထုတ်ပြန်တဲ့ဒီထုတ်ပြန်ချက်ဟာဟိုအပြုသဘောဆောင်တဲ့ထုတ်ပြန်ချက်ဖြစ်တယ်လို့ကျွန်တော်တို့ကတော့အဲ့လိုရှုမြင်ပါတယ်။ဟိုဒါကြောင့်မို့လို့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကတော့ဒါကြိုးဆိုပါတယ်။ဟိုညီညာရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ရည်တည်ချက်ကတော့ကျွန်တော်တို့ဒီညီနောင်မဟာမိတ်တွေနဲ့အတူတူပဲကျွန်တော်တို့ရည်တည်တယ်ဗျ။နော်ရည်တည်ချက်ကတော့မပြောင်းပါဘူးအရင်တိုင်းပါပဲ
။တက်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲကြီးကျယ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲမရှိတော့တာလားနဲ့ချီပြီးရှိနေတယ်လို့အေအဖွဲ့ဘက်ကလည်းမတ်လကုံအထိတပတ်သက်အပြည့်ရဲ့တက်တန်တူရောလည်းဖြစ်ပါတယ်။အခုလိုအေအဖွဲ့ကိုအချမ်းဖက်အုပ်စုကနေပယ်ဖျက်လိုက်တာဟာငင်းငင်းပြစ်စင်တွေတိုးတက်လာနိုင်တယ်လို့ရှန်တိုင်းသမားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးစန်းညွန့်လင်ကပြောပါတယ
်။ကျွန်တော်ဘယ်လိုမြင်မလဲ။ကျွန်တော်တို့အဒီဟိုဘာခေါ်လဲ။အချမ်းဖက်ပြည်ရဲ့ဖျက်လိုက်ပြီဆိုတဲ့ခါကျတော့အဲဒီဆူနေပွဲလုံးလည်းတော့မလို့ထင်နေရတာပေါ့နော်။ဟိုတိုးတက်လာလို့ပေါ့ဗျာ။တိုးတက်လာလို့သူပယ်ချက်လိုက်တာပေါ့။
ရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုအချမ်းဖက်အုပ်စုကနေပယ်ဖျက်လိုက်တယ်လို့အေအေအဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့နဲ့အပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့မျှော်လင့်နေတယ်လို့လည်းဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကပြောပါတယ်
။ဒီမျှော်လင့်ချက်ကတော့ကျွန်တော်တို့ရခိုင်လူထုတွေအနေနဲ့ကဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရဲ့ပေါ့နော်။ဒီအဓိကဒီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအဖြစ်ကိုမျှော်လင့်တယ်ပြီးရင်တော့ကျွန်တော်တို့ဒီမကြာခင်မှာပေါ့ဒီတက်တော်နဲ့ဒီဘိုင်လက်ထရီထိုးမှုပို့ရဲ့နောက်ပြီးတော့ဒီဆက်ဆံရေးရုံးတွေပေါ်ချက်ခိုက်ကနဲ့ပေါ့လေအဲ့ဒီမှာဖွေးစည်းဖို့ကျွန်တော်တို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်နောက်ပြီးတော့ဒီခိုင်တက်တော်နဲ့ဆက်ဆက်တယ်ဆိုပြီးတော့မှဒီ2018 19 2020တိုက်ပွဲကာလမှာဖန်စီတာခံနေရတဲ့ရခိုင်ပြည်သူတွေကိုလွှတ်ပေးဖို့လို့လည်းကျွန်တော်တို့မျှော်လင့်တယ်အဲနောက်တစ်ခုကတော့ဒီမြန်မာရေးဖြစ်စဉ်ပေါ်ဖက်ဒရယ်ပြည်တော်စုနိုင်ငံနောက်ပြီးတော့မြန်မာနိုင်ငံအဒီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုနိုင်ငံပေါ်ထွန်းအောင်အမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်တဲ့ပေါ့ဒီမိုကရေစီအခြေစဉ်တွေကိုလိုက်နာဖို့လိုအပ်တဲ့ပေါ့အဲ့လိုညွှန်လင်းပါတယ်ခင
်ဗျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေလည်းနိုင်ငံအနှံ့ကြီးထွားလာနေတာပါဒါပေမဲ့လည်းတက်မတော်နဲ့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့ရခိုင်ဒေသမှာတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအ ਨੇ ချင်းလောက်သာရှိနေတာပါရခိုင်ပြည်သူလူထုထောက်ခံမှုအများဆုံးရရှိလာတဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကတော့အခုလိုတိုက်ပွဲရပ်တန့်ထားတဲ့အခြေအနေမှာနှစ်နှစ်ကျော်ကြာစစ်ပီးဒုက္ခတွေမတရားမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ရခိုင်ဒေသအတွက်ပြန်လည်ပြင်ဆင်ရေးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဟိုလွန်မြောက်ရေးဒီဒန်းလူရေးတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဝန်းမှာအခုဒီဆန္ဒပြနေကြတာဟိုကျွန်တော်တို့လည်းဟိုတွေ့ပါတယ်။အလားတူဆန္ဒပြပွဲတွေတော့ရခိုင်ဒေသမှာတော့လက်တွေကြကြလုံးနေခဲ့တာဟိုနှစ်ပေါင်းများစွာရှိနေပြီဆိုတာဟိုပြောချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသဟာလူမျိုးရေးဘာသာရေးအဓိကရုံးတွေเนาะဒီတဘာဝဘေးအန္တရာယ်တွေဟိုစီးပွားရေးဆွတ်ဆုံကြမှုတွေပြည်တွင်းစစ်ပွဲတွေနဲ့ဒီရခိုင်မျိုးရွာတွေမှာညံမထွက်ရအမိန်ထုတ်ပြန်ထားမှုတွေကြောင့်ဟိုပြည်သူလူထုတွေဟာမွန်ကြပြီးတော့မှဟိုအကြီးအကျယ်အခက်အခဲကြုံဒုက္ခရောက်ခဲ့ကြရပါတယ်အခုတိုက်ပွဲတွေရထားတဲ့ကာလတစ်ခုအတွင်းမှာဟိုတီတီငင်းငင်းအနေထားတစ်ခုကိုပြန်လေနေရာရှာထားဖို့ဟိုလောက်ဆောင်ကြရမှာဖြစ်ပါတယ်။ဟိုနောက်တစ်ချက်ကတော့ဒီနှစ်နှစ်ကျော်ကျွန်တော်တို့ဒီပြည်တွင်းစစ်ဟိုဒီတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကာလမှာဟိုအဖွဲ့အစည်းနဲ့ဆက်စပ်ပြီးတော့မှဒီနစ်နာထားတဲ့သူတွေနောက်ဒီအကြမ်းဖက်မှုတိုက်ပွဲရေးဥပဒေနဲ့ဒီမတရားဖမ်းဆီးခံထားရတဲ့သူတွေကိစ္စပေါ့နော်။ဒီဟာတွေရဲ့ဒီဟိုပြဿနာအများစုကိုကျွန်တော်တို့ဒီဖြေရှင်းလို့ဒီဖြေရှင်းနိုင်ဖို့အတွက်เนาะလမ်းဆက်တစ်ခုဟိုပွင့်လာတယ်လို့လည်းပြောလို့ရတာပေါ့
စစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်နေတယ်လို့ငင်းငင်းရေးဆွေးနွေးမှုတွေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတွက်ဆိုပြီးတက်မတော်ကဒီလားကုံအထိနိုင်ငံတော်အတဖက်သက်အပြည့်ရထားချိန်မှာပဲတိုင်းရင်းသားဒေသတို့ချို့မှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်